ဆင်းရဲတဲ့နိုင်ငံတွေအနေနဲ့လူငယ်တွေကိုအလေးပေးပြုစုပြုထောင်ပေးခြင်းအပြင်နိုင်ငံရဲ့ဖွံ့ဖြိုးမှုကြီးကြီးမားမားတိုးတက်လာမှာဖြစ်တယ်လို့ UNFPA ကုလသမဂ္ဂလူ့ရေးရမုံငွေအဖွဲ့ရဲ့ကမ္ဘာလူ့ရေးအခြေပြအစီရင်ခံစာမှာအကြံပေးထားပါတယ်။မြန်မာနိုင်ငံမှာရောလူငယ်တွေအနာဂတ်အတွက်နိုင်ငံအနေနဲ့ဘလို့ရင်းနှီးမြှုပ်နှံမှုတွေလိုအပ်ပါသလဲ။မဲ့အင်ဂျင်နိုင်ကအကြောင်းစုံပြောပြပေးပါပါခင်ဗျာ
။2014ခုနှစ်အတွက်ထုတ်ပြန်တဲ့ဒီအစီရင်ခံစာမှာနိုင်ငံတွေအနေနဲ့လူငယ်တုရဲ့ပညာရေးအတတ်ပညာကျွမ်းကျင်ရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအင်းနဲ့အားနဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ထွက်လာမယ့်အကျိုးရလဒ်ဟာအလွန်ကြီးမားလိမ့်မယ်လို့ဖော်ပြထားပါတယ်။ဒီကနေ့ကမ္ဘာမှာရှိနေတဲ့အသက်10နှစ်နဲ့24နှစ်အရွယ်ကြားလူငယ်ဦးရေ 1.8 ဘီလီယံအတွက်သက်ဆိုင်ရာအစိုးရတွေကအလုပ်အကိုင်တွေဖန်တီးပေးမယ်၊လုပ်ငန်းကျွမ်းကျင်ရေးအထောက်အကူပေးမယ်ဆိုရင်သူတို့ရဲ့လုံအားလစာဝင်ငွေကြောင့်လူဦးရေတန်းရာပေါင်းများစွာရဲ့စည်ရဲမွဲတွေမှုကိုပပျောက်စေနိုင်တယ်လို့ UNFPA ကဆိုပါတယ်။ဂျနီဗာအခြေစိုက် UNFPA ညွှန်ကြားရေးမှူးအယ်လီနာအမီတေ့ချ်ကလည်းဒီအချက်ဟာသီအိုရီသဘောတရားဆိုင်ရာယူဆချက်မဟုတ်ဘူးလို့ပြောပါတယ်။1960ခုနှစ်တုန်းကဆိုရင်အရှေ့အာရှနိုင်ငံအတော်များများဟာလူငယ်တွေအတွက်ရင်းနှီးမြှုပ်နှံမှုကိုအင်းနဲ့အားနဲ့လုပ်ခဲ့ကြတာကြောင့်နိုင်ငံအချို့မှာတိုင်းပြည်ဝင်ငွေရဲ့လေးစားလောက်တိုးလာတယ်လို့ဆိုပါတယ်။ဒါကြောင့်အာဖရိကရဲ့ဆဟာရအောက်ပိုင်းဒေသတွေအနေနဲ့အရှေ့အာရှကိုနမူနာယူဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်လူငယ်ဦးရေ 1.8 ဘီလီယံအနည်း10ယောက်မှာ9ယောက်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာနေထိုင်ကြတာဖြစ်ပြီးသူတို့တွေဟာပညာရေးကျန်းမာရေးနဲ့အသက်လုံခြုံရေးစတာတွေမှာအတားအဆီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Eleanor Armitage ကပြောပါတယ်
။ An estimated 120 million young people enter the labor force every year.
ဒီမှာကမန်ဂျီလူငယ်တန်တရားနေစေဟာလူငယ်ဝင်နေဝင်နေကြတာပါ။ကမ္ဘာပေါ်မှာအလုပ်မလုပ်မဖြစ်တာဟာလေလူငယ်9ယောက်ကြစီမှာ2ယောက်ရှိပါလေ။လူငယ်တွေရဲ့စွမ်းပကားကိုအပြည့်အဝအကောင့်ထဲဖော်ရမှာခွဲခြားစစ်ဆန်ခံရမှုဝိုင်းပယ်ခံရမှုစသဖြင့်အခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရတာတွေ့ရပါတယ်။အမျိုးသမီးငယ်တွေနဲ့အရွယ်ရောက်စမိန်းကလေးငယ်တွေဟာအမျိုးသားတွေယောက်ျားလေးတွေထက်ဆိုင်ရင်အခွင့်အလမ်းတွေရဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်ကြရပါတယ်
။ဒီနှစ်2014ခုနှစ်အတွက်ကောက်ခံတဲ့သကောင်စင်းအရာအသက်10နှစ်နဲ့24နှစ်အကြားမြန်မာလူငယ်ရဲ့ဥယျာဟာတိုင်းပြည်လူဥယျာရဲ့32ရာခိုင်နှုန်းရှိနေတာပါ။ဒါပေမဲ့လက်ရှိမြန်မာလူငယ်တွေအများဆုံးရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တော့မြန်မာအကြောင်းသူတအုပ်ဖြစ်တဲ့မတ်ငင်းချမ်းမီကအခုလိုပြောပြပါဗျ။အ
ရေးသွေးမမှုရဲ့ပညာရေးကိုလူငယ်တွေသင်ကြားနေရတယ်။ဒီတော့လူငယ်တွေကဘာဖြစ်မှလဲဆိုတော့လက်တွေ့အလုပ်ဆိုင်နဲ့ပတ်သက်လာလို့ရှိရင်အရေးရှင်းပြသွားတယ်အလုပ်ကင်အလုပ်သမားတွေမဟုတ်တော့ဘဲနဲ့သူတို့ကအရေးသွေးမဖြစ်ရတဲ့ပညာရေးကိုသင်တယ်သင်ရတဲ့အတွက်ကြောင့်မလို့အလုပ်ကင်ရှားပါးရဲ့ပြဿနာစတင်သွားတယ်ပေါ့။နောက်တစ်ခုကကြတော့ကျမတို့စီမှာလူငယ်တွေအတွက်ဖန်တီးနိုင်မှုအခွင့်အလမ်းတွေနည်းနေသေးတယ်။ဥပမာကျမတို့စီမှာလူငယ်သိပ္ပံပညာရှင်တွေအများကြီးလိုသေးတယ်။လူငယ်နိုင်ငံရေးသမားကောင်းကြီးတွေအများကြီးလိုသေးတယ်။လူမှုရေးသိပ္ပံပညာရှင်တွေအများကြီးလိုသေးတယ်။အဲ့တော့ကျမတို့စီမှာဖန်တီးနိုင်မှုသိပ္ပံပညာရှင်တွေလူငယ်တွေအများကြီးလိုပါတယ်။ဒီထက်လည်းကျမတို့သိပ္ပံပညာနဲ့ပတ်သက်လို့လည်းအများကြီးကြိုးစားရပါအောင်မရှင်။
ဒါအပြင်မြန်မာနိုင်ငံကလူငယ်အများစုဟာအိမ်နီးချင်းနိုင်ငံတွေမှာရွှေပြောင်းအလုပ်သမားတွေဖြစ်သွားရောက်လုပ်ကင်နေကြရတယ်လို့လဲထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့ကိုနီဆက်ကြနိုင်ကပြောပါတယ
်အခုလောလောဆယ်ကျွန်တော်တို့1992မွေးခဲ့တဲ့လူငယ်တွေတော်တော်များများပဲရောက်နေကြလဲဆိုရင်ထိုင်းလိုမလေးလိုအင်ဒီးနာချင်းအများသောအားဖြင့်ကိုရီးယားလိုအဲ့လိုကြီးရောက်ဝင်ကြတယ်တန်းကြီးမှာကျွန်တော်တို့နိုင်ငံမှာအလုပ်မရှိဘူးဗျာအလုပ်မရှိတဲ့အခါကျတော့ဟိုသူတို့တတ်ထားတဲ့ဘွဲရတာတဲ့ဘွဲလေးတွေနဲ့ဒါကျွန်တော်တို့ဟိုအခြားလူငယ်တွေပြောတာမဟုတ်ကျွန်တော်တို့ဘွဲတစ်ခုရတာတဲ့လူငယ်တွေဘွဲရပြီးတဲ့ခါမှာလှုပ်ရှားချီကိုဆက်ဖို့ဟာလမ်းမရှိဘူးတန်မြန်မာနိုင်ငံမှာဖြစ်နေတာအဲ့တော့ပြည်နာနိုင်ငံမှာရွှေ့ပြောင်းလို့တမားတွေဖြစ်ကုန်ကြရတယ်ဗျာ
မြန်မာနိုင်ငံမှာ2014ခုနှစ်အတွက်စုစုပေါင်းနိုင်ငံအသုံးစရိတ်မှာပညာရေးအတွက် 5.92 ရာခိုင်နှုန်းကျန်းမာရေးအတွက် 3.38 ရာခိုင်နှုန်းရထားခဲ့တာပါကာကွယ်ရေးအသုံးစရိတ်ကတော့2013ခုနှစ်စီးရင်အရာ12ရာခိုင်နှုန်းကျော်ရှိနေပါတယ်မြန်မာနိုင်ငံအနေနဲ့ကျန်းမာရေးပညာရေးအသုံးစရိတ်တွေဟာအရင်နှောင်းအဖစစ်ဆိုးရလက်ထက်ကစာရင်တိုးမြင့်ခဲ့ပေမဲ့အိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အလွန်ပဲနှိမ့်ကျနေသေးတာပါ UNFPA ရဲ့ကမ္ဘာလူဦးရေအခြေပြအစီရင်ခံစာမှာလည်းလူငယ်တွေရဲ့အလုပ်အကင်စွမ်းရည်နဲ့အသိပညာတွေတိုးတက်လာဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတွေအနေနဲ့တိုးမြှင့်လှုံ့ဆော်ဖို့တိုက်တွန်းထားပါရရှင်